February 1st, Zangade ka tai pwe di phit pwa ni de Kachin pin ne Puta o myo ne ma di ye pai ma le sit kaun si tat ne KIA PDF fu paung tat de cha tai pwe di set le phit pwa ni ba le sit kaun si bak ka tai yan a that ma phit tin ni da chao si yit tin ma mu de set le myin tet ni ba le tai pwe phit pwa ya ne ya a ni che ya ga data kan 8000 jaw law ka le to taung ni de ma poun shaung kho lo ni ya ba le di chaung yang gong ga pe pu de tin ko lo kun nyin nyang ga pyaw pya ma ba khme
Kachin pin ne Puta o myo ne ma sit kaun si tat twin ne KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်နေကြပါတယ်။လက်ရှိအခြေအနေအရတိုက်ပွဲတွေရက်ဆိုင်မဲ့အလားအလာမရှိပဲ CA တင်းမာမှုတွေပိုပြီးမြင့်တက်နေတယ်လို့ KIA ကချင်လူမျိုးရေးတပ်ရဲ့ပြန်ကြားရေးတာဝန်ခံဘုံမှုကြီးနော်ဘူးက VOA
ကိုပြောပါတယ်။အဲ့ဒါကတပ်ပွဲအခြေအနေကအခုလည်းဒီ KIA ဘက်ကလည်းစခန်းတွေတည်နေတဲ့အနေအထားတော့မဟုတ်ပါဘူး။နောက်ပြီးတော့အစ်ကောင်စီဘက်ကလည်းတည်ရင်အားရတော့မနေ့ကလည်းဒီနေ့
ကျမ်းမာတူထားတာဖြစ်တာတွေ့ရပါတယ်ဆိုတော့အစီရဲ့အခြေအနေကတော့ဒီမှနဲ့တုံးဖြစ်ပါတယ်ရက်တက်တဲ့အနေအထားတော့မဟုတ်ပါဘူးခင်ဗျအခုဒီတပ်ပုံဆိုတဲ့ဒီစစ်ကောင်စီရဲ့တပ်ခန်းမှာတော့တချို့ရက်နဲ့ညနေပိုင်းပေါ့နော်အဲ့ကနေစပြစ်တာဖြစ်ပါတယ်ဖေဖော်ဝါရီလတရက်နေ့တုန်းကလည်းပူတာအုံမြို့နယ်အတွင်းရှိန်ကန်ပွန်းစွမ်ပီယန်နဲ့လုံရှာရန်ကစစ်ကောင်စီတပ်စခန်း 3 နေရာကိုKIA နဲ့PDF တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးချိန်ကလေးကအဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာပါ လက်ရှိတိုက်ပွဲဖြစ်တဲ့ရှိန်ကန်ပွန်းတောင်ကုန်းနီအင်စီယန်နဲ့ဆွန်ပီယန်ကျေးရွာကဒေသခံတထောင်ကျော်ဟာအခုချိန်ထိတောတောင်နေတဲ့ဆက်လက်ပုန်းခိုနေရတယ်လို့ဆွန်ပီယန်ဒေသခံတူကပြောပါတယ်။လုံရှာရန်ရွာဘက်မှာလည်းတောတောင်နေတဲ့တိန့်ဆောင်နေရသူခမန်းကြီးတထောင်လောက်ရှိကြောင်းလုံရှာခံရာခံတူကပြောပါတယ်။ဒီနေ့နဲ့အကုန်လုံးဖြစ်ပြကြတယ်။တိုက်ပွဲရဲ့အင်စီယန်ဆွန်ကပ်ပုန်းဟန်တမှာ ကျွေးကြတော့တောင်းလို့ရှိနေတာအရင်များလည်းဒီမှာပူတာအမျိုးကစေဘေးဆောင်ဒုက္ခတွေကိုကူညီနေသူတူကတော့လုံရှာရန်ရွာကတင်းဆောင်နေသူအနည်းဆုံး800ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်လုံရှာရန်ဒေသခံတွေဟာဒီလာဇန်တိုက်ပွဲတွေဖြစ်ပွားကြတဲ့ကတင်းဆောင်နေရတာပါတချို့ကနေနေခဏပြန်သွားပြီးအစားအသောက်ရိတ်ခါတွေပြန်ယူကြပေမဲ့အများစုကတောတောင်တွေထဲမှာပဲဆက်လက်ပုန်းခိုနေရတာပါ ဆွမ်ပီယန်ကျေးရွာကိုဖေဖော်ဝါရီလ3ရက်နေ့ကစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒေသခံ9ဦးထိခိုက်ခဲ့သလိုနေအိမ်ချို့လည်းပျက်စီးခဲ့ပါတယ်။အဲဒီလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အတွက်လည်းဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေရပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကလုံရှာရန်ရွာနဲ့ငားမိုင်အကွာဖက်မာရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီး16ရက်နေ့မှာတော့ရွာသား BOA အနေနဲ့တိကျအတည်ပြုလို့မရခဲ့ပါဘူးခင်ဗျာ။